င်္ဂလာညနေခင်းမှာသောရရှင်နေတနေ့တာမောပန်းပြေးကြပါလေလားခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်မေလ3ရက်စာသာပင်ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီထိ Washington DC မြို့တော်ကနေ5မီတာ19.25ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတနဲ့ချစ်ဆက်လန်ရှိခဲ့ဘူးရဲ့လို့ဆွဆွထားတဲ့လိန်ဖြော်ရီးသရုပ်ဆောင်မျိုးသမီးကိုနှုတ်ပိတ်တဲ့အနေနဲ့ငွေပေးတဲ့ကိစ္စကိုသမ္မတကတိထားတဲ့အကြောင်းမြို့ရမြို့တော်ဝန်ဟောင်းကပြောလိုက်တာရဲ့စပိန်နိုင်ငံကဘတ်ကွတ်တရီတပုံဖွဲ့ ETA ကပုံကံမှုတွေဆုံးသက်ကြောင်းကြေညာပေမဲ့စပိန်စိုးရကတော့အချင်းဖက်သမားတွေဖြစ်သဘောထားနေစေဖြစ်ပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မတင်ကြီးထိုင်တဲ့သူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာသတင်းသမားတွေဘယ်လိုအခြေအနေတွေနဲ့ရင်ဆိုင်နေရပါသလဲ
မီဒီယာဥပဒေကကျွန်တော်ပြင်ဆင်နိုင်မယ်ဆိုရင်သတင်းသမားတွေတရားစွဲခံရမှုတွေကိုကျွန်တော် hand off အောင်လုပ်လို့ရတဲ့ဒီလိုဖြစ်ရတာ
ကဗျာဆရာမောင်စွန်းကကြော်ကြားသွားတာပါဒီအကြောင်းနဲ့အတူကမ္ဘာသတင်းလွတ်လပ်ခွင့်အခြေအနေတွေသတင်းတောက်တွေရဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကရောဘယ်လိုရှိသလဲဆိုတာကိုလည်းတင်ဆက်ပေးဦးမှာပါတခါတနင်္ဂနွေလုံးပြစ်ကတ်တက်ခိုင်မှုရစဲ ENCA စာချုပ်မှာ SSPP ချမ်းပြည်မြောက်ပိုင်းတပ်မတော်ကလက်မှတ်ထိုးဖို့ရှိနေပါသလားဒီအကြောင်းလေးကိုလည်းကြားဖို့ရှိပါတယ်အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့2006ခုနှစ်တုန်းကဇလန်းရှိခဲ့ဘူးလို့ဆွဆွထားတဲ့လင်းဖြော်ပြေးသရုပ်ဆောင်အမျိုးသမီးကိုနှုတ်ပိတ်တဲ့အနေနဲ့ပေးခဲ့တဲ့ဒေါ်လာ300,000ကိုသမ္မတကသူ့ရဲ့ရှင်းနေကိုပြန်ထုတ်ပေးခဲ့တဲ့အကြောင်းနယူးယောက်မြို့တော်ဝန်ဟောင်းရူဒီကူရီယာနေကပြောလိုက်ပါတယ်သမ္မတအနေနဲ့အတိအကျမသိပေမဲ့စီစဉ်တဲ့ပတ်သက်လို့ရေဝီကတိထားတဲ့အကြောင်းမကြားသေးရင်ကမှသမ္မတရဲ့အကျိုးဆောင်ရှင်းနေဖွဲ့မှာပါဝင်လာခဲ့တဲ့မြို့တော်ဝန်ဟောင်းကအမေရိကန်ရုပ်သံ Fox News မှာမနေ့နောက်ပိုင်းကပဲပြောဆိုလိုက်ကြပါသမ္မတထရန့်ကတော့လင်းဖြော်ပြေးသရုပ်ဆောင် Stormy Daniels နဲ့အချစ်ဆက်လမ်းမရှိတဲ့အကြောင်းညင်းဆန်ထားတယ်လို့ငွေပေးခဲ့တဲ့ကိစ္စကိုသိရှိထားခြင်းရှိမရှိဒင်းတော့တွေပြီးခဲ့လာတဲ့မင်းမြန်ရမှာတော့မသိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်ဒီဆောင်ဒန်နီယယ်စ်ကတော့ငွေပေးခဲ့တဲ့ကိစ္စနဲ့ဆက်နေပြီးသမ္မတထရန့်ကိုရောသမ္မတရဲ့ကိုယ်ပိုင်ရှိနေတူဖြစ်တဲ့မက်ကယ်ကိုရင်တို့ကိုပါတရားစွဲထားတာပါမြို့တော်ဝင်အောင်ကိုရီးယားနီရဲ့မချေဟာအမေရိကန်နိုင်ငံသားပြီးဒေါသဖြစ်စရာကောင်းတဲ့အကြောင်းနဲ့ဒီဆောင်မျိုးသမီးရဲ့အကျိုးဆောင်ရှိနေမက်ကယ်အဗန်တီကပြောဆိုခဲ့ပါတယ်သမ္မတထရန့်ကတော့ငွေပေးတဲ့ကိစ္စနဲ့ပတ်သက်လို့ဒီနေ့ပဲ Twitter လူမှုကွန်ရက်ကနေကာကွယ်ပြောဆိုသွားခဲ့တာပါကြော်ကြားသူတွေနဲ့ချမ်းသာသူတွေချမ်းမှာတာမန်လျော်လို့စဉ်ငွေလွှဲပြောင်းပေးချေမှုတာဖြစ်ပြီးမဲဆွေဘကငွေချေတပြားတစ်ချက်မှတုံးဆွဲခဲ့တာမရှိရဲ့ကြောင့် Twitter လူမှုကွန်ရက်မှာဆက်တိုက်စလို့တုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်
။အမေရိကန်နဲ့ပြည်ပကကားထုတ်လုပ်ရေးလုပ်ငန်းတွေနဲ့လာမဲ့တင်းပတ်မှာသမ္မတဒေါ်နယ်ထရန့်တွေ့ဆုံပြီးကုန်သွယ်ရေးနောက်ဓာတ်ငွေထုတ်လွှတ်မှုစံသတ်မှတ်ချက်တွေနဲ့ပတ်သက်ပြီးဆွေးနွေးကြမှာပါ။ကားထုတ်လုပ်ရေးကဏ္ဍမူဝါဒတွေနဲ့ပတ်သက်ပြီးသမ္မတအင်ဂျီရောကတွေ့ဆုံလို့တဲ့ဆိုတဲ့အခွင့်အလမ်းကိုကြိုဆိုတဲ့အကြောင်းအမေရိကန်ကားထုတ်လုပ်ရေးမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရကဗုဒ္ဓဟူးနေ့တုန်းကပြောဆိုပါတယ်ဆွေးနွေးမဲ့အကြောင်းအရာနဲ့အချိန်တို့ကိုတော့မကြေညာသေးပါဘူးကားထုတ်လုပ်ရေးလုပ်ငန်းတွေကတော့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA မှာအပြောင်းအလဲတွေဖြစ်လာနိုင်ခြင်းအပေါ်သူတို့ရဲ့စိုးရိမ်ချက်တွေကိုသမ္မတကိုအသိပေးလိုနေကြပါတယ်ဒါ့အပြင်အမေရိကန်ကားတွေကုန်တင်ကားငယ်တွေအတွက်အရင်သမ္မတအိုဘားမားလက်ထက်ကတင်းကျပ်တဲ့ဓာတ်ငွေထုတ်လုပ်မှုဆိုင်ရာစံနှုန်းသတ်မှတ်ချက်တွေကိုပြန်လည်ပြင်ဆင်ဖို့သမ္မတထရန့်အစိုးရရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးလဲဆွေးနွေးနိုင်ဖို့ကားထုတ်လုပ်သူတွေကမျှော်လင့်ထားကြပါတယ်။အစိုးရရဲ့အစီအစဉ်ပေါ်မှာတော့ Washington DC နဲ့ပြည်နယ်18ခုတို့ကတိုင်ကြားထားတာပါ။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးဌာနကဥပဒေချိုးဖောက်နေတယ်လို့ဆွဆွဲထားတာဖြစ်ပါတယ်။ California ပြည်နယ်အုပ်ချုပ်ရေးမှူး Jerry Brown ကတော့ဒါကကျန်းမာရေးကိစ္စ၊ရှင်သန်ရေးနဲ့တည်ဆုံခြင်းကိစ္စဖြစ်တဲ့ကားကထွက်တဲ့လေရုညဉ့်ညံ့မှုကြောင့်ကလေးတွေကိုထိခိုက်စေပြီးဒီပြဿနာကိုကျော်လွှားနိုင်ဖို့တခုတည်းသောနည်းလမ်းကဓာတ်ငွေထုတ်လွှတ်မှုကိုရှော့ချဖို့ပဲဖြစ်တယ်လို့ပြီးခဲ့တဲ့အင်တာနက်တုန်းကပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့လူတွေဓာတ်စီတွေပို့သုံးလာပြီးလေထုကိုပို့ပြီးတော့ညဉ့်ညမ်းအောင်လုပ်နေတယ်လို့လည်းအုပ်ချုပ်ရေးမှူးဘရောင်းကဆွဆွဲထားပါတယ်ရှင်။
စပိန်နိုင်ငံမြောက်ပိုင်းနဲ့ပြင်သစ်တောင်ပိုင်းမှာခြေဆိုင်လှုပ်ရှားနေတဲ့ဘတ်ခွက်တဲ့ရေသဘုံဖွဲ့ ETA ကပုံကံမှုတွေဆုံးသက်ကြောင်းကြေညာလိုက်ပါတယ်။နေပေါင်း60နီးပါးကြာပုံကံမှုတွေဆုံးသက်ကြောင်း ETA ဖွဲ့ကကြေညာလိုက်ပေမဲ့စပိန်စိုးရကတော့အကျဉ်းဖက်သမားတွေဖြစ်သဘောထားနေစေဖြစ်ပါတယ်။ဘတ်ခွက်တဲ့ရေသဘုံတွေဟာအပွဲကိုဘယ်တော့မှဖျက်သိမ်းမဲ့သူတွေမဟုတ်တယ်လို့စပိန်စိုးရလုံခြုံရေးတပ်ဖွဲ့ရဲ့နှိမ်နှင်းမှုကြောင့်သာ ပြောဆိုလိုက်တာပါအရင်နှစ်သွားပြီဖြစ်တဲ့ETA ဖွဲ့ဝင်အနေနဲ့စပိန်လူမှုအတိုင်းအဝန်မှာတရားဥပဒေနဲ့ညီပူးပေါင်းနေထိုင်ရမယ့်လမ်းကိုသာရွေးချယ်ကြရတော့မှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်ဘတ်မီမီနဲ့လုံမြောက်ရေးလို့အဓိပ္ပာယ်ရပြီးအတူကောက်
ETA ဖွဲ့ကိုထူထောင်တော်လှန်ခဲ့ကြတာလည်းဖြစ်ပါတယ်ဒီကနေ့ကြားသာပေးနေမှာခြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာပဲအမေရိကန်ပြည်ထောင်စုကသတင်းထောက်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုသတင်းလွတ်လပ်ခွင့်ဆိုင်ရာဖွဲ့စည်းတွေကထုတ်ဖော်ပြောဆိုလိုက်ကြပါတယ်သတင်းထောက်တွေရဲ့လုပ်ငန်းခွင့်ချင်းချမှုတွေကိုဖော်ပြထားတဲ့အစင်ခန်းစာတဲမှာတော့လျှို့ဝှက်အချက်လက်တွေကိုဖွင ချင်းတလူဖမ်းဆီးမှုတွေလည်းပါဝင်ပါတယ်။အမေရိကန်ပြည်တော်စုတွင်လက်တလုံးနှစ်ပိုက်တွင်မှသတင်းလွတ်လပ်ခွင့်အပေါ်ချင်းချမှုတွေကစိုးရင်စရာတိုးလာပြီးရင်ဆိုင်ဖြည့်ရှင်းကြရမယ်လို့ Article 90ရဲ့အမှုဆောင်ညွှန်ကြားရေးမှူး Thomas Hush ကပြောပါတယ်။ Article 90မှာတော့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီနိုင်ငံတကာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အဖွဲ့နိုင်ငံတကာသတင်းသိပ္ပံလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အရေးလှုပ်ရှားတဲ့ Indecon စင်ဆက်ရှိအဖွဲ့နဲ့နေစည်းမချသတင်းထောင်များအဖွဲ့တို့ပါဝင်ကြပါတယ်။အမေရိကန်ပြည်တော်စုအတွင်းသတင်းမီဒီယာအပေါ်အခုလိုချင်းချောက်မှုတွေရှိပေမဲ့လို့လဲအမေရိကန်အခြေခံဥပဒေကကာကွယ်ပေးထားတာကြောင့်အမေရိကန်မီဒီယာတွေဟာကမ္ဘာပေါ်မှာလွတ်လပ်မှုအရှိဆုံးမီဒီယာတွေဖြစ်တယ်လို့လဲအစဉ်ခံစာမှာဖော်ပြထားပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ16 kHz 1068မြောက်ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်စီရီးယားနိုင်ငံလေတပ်ခြေစိုက်စခန်းတစ်ခုကနေပြန်တက်လာပြီးတိုက်မိချခင်မှာပဲရုရှားဂျက်တက်လေယာဉ်တစ်စင်းပြတ်ကျခဲ့ရတာကလေမှုနှုတ်တိဆုံးသွားတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကအတည်ပြုပြောကြားလိုက်ပါတယ်ဒီနေ့မှာပဲ SU-30 အမျိုးအစားတိုက်လေယာဉ်ဟာစီရီးယားနိုင်ငံအနောက်မြောက်ဘက်ကမ်းရိုးတန်းမှာရှိတဲ့လေတပ်ခြေစိုက်စခန်းကနေပြန်တက်လာပြီးရနောက်နေရဲပင်လေတဲ့ပြတ်ကျသွားတဲ့အကြောင်းကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ကိုကူကပြီးရုရှားနိုင်ငံသတင်းတွေကဖော်ပြကြကြတာပါလေယာဉ်ဟာပြစ်ခတ်ခံခဲ့ရတာမဟုတ်ကြောင်းနဲ့ကနဦးစစ်စစ်တွေ့ရှိချက်တွေရလေယာဉ်အင်ဂျင်တစ်ခုရဲ့ကိုငှက်ကောင်ညံမီယာကမတော်တဆဖြစ်ခဲ့ပုံရတယ်လို့လည်းယူဆထားကြပါတယ်။စီးရီးယားပြည်တွင်းစစ်မှာရုရှားတပ်ဖွဲ့တွေကစီးရီးယားသမ္မတဘရှားအာဆတ်ရဲ့တပ်တွေဘက်ကနေစစ်ကူဖြစ်နေ2015ခုနှစ်ကတည်းကပါဝင်ကူညီတိုက်ခိုက်ပေးနေတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကအဝေးပြေးလမ်းမကြီးပေါ်ကိုအမေရိကန်စစ်တပ်ရဲ့ကုန်တင်လေယာဉ်ပြတ်ချခဲ့တာကြောင့်လိုက်ပါလာတဲ့ခီးတယ်နဲ့လေယာဉ်ဝန်တန်းစုစုပေါင်း9ဦးစလုံးသေဆုံးခဲ့ရပြီးအကြောင်းရင်းကိုဖော်ထုတ်နိုင်ဖို့စုံစမ်းရမှုတွေစူးစမ်းနေကြပါတယ်။ဂျော်ဂျီယာပြည်နယ်ဆာဗန်နာနိုင်ငံတကာလေဆိပ်ကနေစပြီးပြန်တက်ပြီးမကြခင်မှာပဲလေယာဉ်ကမြေပြင်ကိုခေါင်းဆိုင်ထိုးဆင်းခဲ့တာဖြစ်ပြီးတဲ့နောက်မှာမီးလောင်ပောက်ကွဲခဲ့တာပါ။အဝေးပြေးလမ်းမကြီးပေါ်ကကားတွေနဲ့လူတွေလည်းတီးတီးကလေးကပ်ပြီးလွတ်ခဲ့ပါတယ်။အမေရိကန်ပိုင်နက်ကူဖြစ်တဲ့ပေါ်တိုရီကိုအမျိုးသားအဆောင်တပ်ရဲ့လေတပ်လေယာဉ်ကနှစ်ပေါင်း60အသုံးပြုခဲ့ပြီးတဲ့နောက်ဒီလေယာဉ်ကိုအာရီဇိုနာကလေတပ်အခြေစိုက်စခန်းမှာတက်တန်းကိုအနာပေးဖို့အတွက်ဥတီပြန်တန်းခဲ့တာပါအခုပြတ်ကျခဲ့ရတဲ့လေယာဉ်မှုနဲ့အမှုတန်းတွေကတော့ပြီးခဲ့တဲ့နှစ်တုန်းကဗြိတိန်ပိုင်ဗာဂျင်အိုင်လန်မှာဟာရီကိန်းမုန်တိုင်းကယ်ဆယ်ရေးဆောင်ရွက်ခဲ့တယ်လို့ဒီနောက်ပိုင်းပေါ်တိုရီကိုမှာဟာရီကိန်းမာရီယာဒန်တင့်ခဲ့ခြင်းကလည်းကူညီကယ်ဆယ်ရေးဆောင်ရွက်ခဲ့သူတွေဖြစ်ပါတယ်
တောင်ကိုရီးယားနဲ့တင်းမာမှုတွေကြီးထွားလာနေရတယ်ကိုရှင်းချဖို့ကြိုးပမ်းခဲ့တဲ့အပေါ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးကချီးကျူးစကားပြောကြားလိုက်ပါတယ်။နေ့ကျခီးစဉ်ဖြစ်မြောက်ကိုရီးယားမှာရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယင်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဒီနေ့တွေ့ဆုံမှုဟာနှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးကိုအလေးပေးပြသခဲ့တယ်လို့ကိုရီးယားကျွန်းဆက်ကညဉ့်ညဲလုပ်ငန်းစဉ်မှာတရုတ်နိုင်ငံကအရေးပါတဲ့အခန်းကဏ္ဍမှာဆက်လက်နေရာယူထားလိုတဲ့သဘောထားကိုပြသရလဲရောက်ခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုပြောင်းလဲအာရုံစိုက်မဲ့သဘောထားကိုတရုတ်နိုင်ငံကအားပေးထောက်ခံကြောင်းနဲ့နျူကလ িয়ার ကင်းစင်ရေးကြိုးပမ်းမဲ့တစ်ချိန်တည်းမှာပဲလွန်ကျော်ရေးအတွက်စိုးရိမ်မခင်မှုတွေရှိနေတဲ့ပုံနားလဲကြောင်းလဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါကိုရီးယားကျွန်းဆွဲ ye, Nangaye, Pishaname, Kulant Kule, Pawala, and Pitejo, Tionan Jai, when you got Pierce Zogarava, Sazone to Kujo, Primazoche, Tio Tigant and Matu, and Yakuya Kiz and P. Yakuyan and Jai, when you nele, Pisong, Sunigarava, Yakuyago, Naso Yaka, Wule, Tionan and Jai, when you got out, Natakuna Kunitonga, Toga Wule, and Jishi Vipare, Nasoche, Tionan and Jai, when you are Kiz and Tumaro, Arichin, Yakuya Council, Kinchonipi.
နိုင်ငံခြားရေးဝန်ကြီးတာဝန်ယူထားတဲ့ပတ်ရီချွန်းနွန်းနဲ့တွေ့ဆုံခဲ့ဘူးပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်လက်ဖော်ဆောင်မှုစီးပွားရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်အမေရိကန်ပြည်ထောင်စုကဂရီးပြူထားပြီးဖြစ်တယ်လို့ဒေတာရင်းဆက်ဆံရေးပုံမအကောင်လာရေးမြန်မာနိုင်ငံရဲ့ဂျိုးပန်မှုတွေကိုလည်းထောက်ခံတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တမ္ ိုက်တာပါဒီကနေ့ကစပြီးနှစ်ရက်ကြာကျင်းပနေတဲ့မဲခေါင်မြေအောက်ပိုင်းဒေသဖွံ့ဖြိုးရေးဆွေးနွေးပွဲမှာတော့မဲခေါင်မြေအောက်ပိုင်းဒေသတစ်လျှောက်အလုံးတပြေးညီရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုဆွေးနွေးကြတာပါမဲခေါင်မြေဝန်ဒေသတွင်ကျန်းမာရေးပညာရေးလေယာဉ်စိုက်ပျိုးရေးကဏ္ဍတို့အပါအဝင်ပုဂ္ဂလိကကဏ္ဍထိတွေ့ဆက်ဆံရေးတို့ကိုပါအလေးထားဆွေးနွေးကြပါတယ်မဲခေါင်မြေဝန်နိုင်ငံတွေဖြစ်တဲ့ထိုင်းလာအိုကမ္ဘောဒီးယားဗီယက်နမ်မြန်မာနိုင်ငံတို့အပြင်အမေရိကန်ဩစတြေးလျတောင်ကိုရီးယားနိုင်ငံတို့ကကိုယ်စားလှယ်တွေလည်းဆွေးနွေးနေကြတာဖြစ်ပြီးအာရှဖွံ့ဖြိုးရေးဘဏ်ကမ္ဘာဘဏ်နဲ့အာဆီယံအတွင်းမှုချုပ်ရုံးတို့ကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်
အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့နောက်ပိုင်းဒေသတွေမှာမင်းညာရုံကပြင်းထန်တဲ့မုန်တိုင်းနဲ့မိုးရွာသွန်းမှုတွေကြောင့်အိမ်တွေတစ်ပင်တွေပြိုလဲရတာကလူ90ကျော်ထပ်မံတေဆုံးပြီး160ကျော်ဒဏ်ရာရတဲ့အကြောင်းဒီနေ့ပဲတောင်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ကမ္ဘာကျော်တက်မဟာကူဘိမန်ရှိရာအဂရာမှာတော့တနအိမ်မှ80လုံးနဲ့လေပြင်းနဲ့ခံခဲ့ရပြီးထိခိုက်ပျက်စီးမှုပြင်းထန်တာကြောင့်43ဦးသေဆုံးကြောင်းဥတ္တရပရဒေ့ရှ်ပြည်နယ်အရေးပေါ်ကိစ္စရေးကော်မရှင်နာမင်းကြီးစန်ဂျေးကူမာကပြောဆိုခဲ့ပါတယ်။တက်မဟာကူဘိမန်တော့ထိခိုက်ပျက်စီးမှုမရှိခဲ့ပါဘူး။ဥတ္တရပရဒေ့ရှ်ပြည်နယ်ပိုင်းမှာလည်းအနည်းဆုံးလူ64ယောက်သေဆုံးပြီး68ယောက်ဒဏ်ရာရကြောင်းပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံနောက်ပိုင်းရာဂျစတန်ပြည်နယ်မှာလည်းလူ28ဦးသေဆုံးပြီး100လောက်ဒဏ်ရာရတဲ့အကြောင်းအိန္ဒိယနိုင်ငံကသတင်းတွေကဖော်ပြခဲ့ကြပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုVOA ရဲ့ internet စာမျက်နှာ bambis.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်ကမ္ဘာသတင်းလွတ်လပ်ခွင့်အခြေအနေတွေနဲ့အရင်စတင်ကြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအီပီရာ30ရင်းတွေကအသေးခံဘုံးဖောက်ခွဲမှုကြောင့်သတင်းတောက်10ဦးတိဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ချင်းအဖြစ်ကမ္ဘာနိုင်ငံတချို့မှာသတင်းတောက်တွေသတင်းယူဖို့ဘယ်လောက်ထိအန္တရာယ်ရှိနေလဲဆိုတာကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်ကမ္ဘာသတင်းကမ္ဘာတစ်လွှားမှာရှိတဲ့သတင်းလွတ်လပ်ခွင့်ရှိဖို့ဘာကြောင့်ပိုအရေးကြီးတယ်လဲဆိုတာကိုကျွမ်းကျင်ပညာရှင်တွေနဲ့ Greta Van Susteren က Plugin အစီအစဉ်မှာဆွေးနွေးထားတာကို VOA သတင်းတောက်ဂျေဆူဇီမန်အိုနီကသတင်းပေးပို့ထားပါတယ်ကိုဇော်ဝင်းနိုင်ကအပြည့်စုံကိုပြောပြမှာပ
ါအကြမ်းဖက်မှုတွေအစိုးရတွေရဲ့ဖိအားပေးမှုတွေရှိနေပေမဲ့လည်းပဋိပက္ခဖြစ်နေတဲ့ဒေသတွေမှာဘလို့နည်းနဲ့ပဲဖြစ်ဖြစ်သတင်းတောက်တွေဟာသူတို့အလုပ်ကိုလုပ်ကြပါတယ်ယူကရိန်းနိုင်ငံကသတင်းတောက်မီရိုစလာဗာကွန်ဂါဇီအတွက်ကတော့ခင်မွန်းတဲ့သတင်းတော့အသက်ဆုံးရှုံးရတဲ့အဖြစ်နဲ့ကြုံခဲ့ရပါတယ
်. He was murdered by government police because we were covering a lot of corruption in Ukraine and obviously the president
သူကယူကရိန်းမှာအကြမ်းဖက်ဆက်ဆားမှုတွေကိုစုံစမ်းဖော်ထုတ်တာကြောင့်ရဲတပ်ဖွဲ့ကသူ့ကိုတတ်လိုက်ကြတာပါ. အစိုးရကအဲ့လိုစုံစမ်းတာကိုမကြိုက်ဘူးဆိုတာကတော့သိတာပါတယ်. သူပြောက်သွားပြီးတလားလောက်ကြာမှအစိုးရကသူ့ကိုတတ်ထားတဲ့အလောက်ကိုကျွန်တော်တို့ပြန်တွေ့ခဲ့ပါတယ်.
ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ကြာဆင်းလာနေကြောင်းသတင်းတော်များကာကွယ်ဆောင်ရွက်ရေးကော်မတီ CPJ ကပြောပါတယ်အေပီလာ30ရက်နေ့ကအာဖဂန်နိုင်ငံကာဘူးမြို့မှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်9ဦးသေဆုံးခဲ့တာအပါအဝင်လွန်ခဲ့တဲ့၄နှစ်အတွင်းသတင်းတော်24ဦးသေဆုံးခဲ့တယ်လို့ CPJ ကပြောပါတယ်နာဂျီဖ်ရှာရစ်ဖာသတင်းတော်များဘေးကင်းလုံခြုံရေးကော်မတီကပ
ါ The dangers have significantly escalated and we have apart from this heinous incident of violence which was
အန္တရာယ်ရှိတာတွေရန်ကိုတွန်းညင်လာပါတယ်အာဖဂန်တပိုင်းမှာအဆိုးအဝါဆုံးသတင်းတောက်တွေထိခိုက်ဒေဆုံးခဲ့တဲ့ရုံးမှရဲဆက်တဲ့ခြေရပြင်တနင်္ဂနွေလုံးမှာရှိတဲ့သတင်းတောက်တွေအပေါ်ချင်းချောက်မှုတွေလည်းတိုးလာနေပါတယ
်သတင်းမီဒီယာသမားတွေကိုတိုက်ခိုက်မှုဟာတပ်ဖြတ်မှုမှရင်အဆုံးသတ်တာမဟုတ်ပါဘူးရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအကြောင်းစုံစမ်းဖော်ထုတ်ဖို့ကြိုးစားကြတဲ့ ရိုက်တာသတင်းတော်နှစ်ဦးဟာလည်းရဲတပ်ဖွဲ့ရဲ့ထောင်ချောက်ဆင်ဖမ်းဆီးခြင်းခံခဲ့ကြရပါတယ်။ကုတ်နီရတ်ချာ CPG အဖွဲ့ကညွှန်ကြားရေးမှူးတဦးပါ
Jailing has actually increased worldwide for the past 2 years. Last year, 262 journalists at least were behind bars during our most recent prison census.
ကဘာတဝမ်းသတင်းတောက်တွေကိုဖမ်းဆီးထောင်ချမှုဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းမြင့်တက်လာပါတယ်။နောက်ဆုံးကောက်ယူခဲ့တဲ့အကျဉ်းထောင်စစ်တမ်းတွေအရမနစ်ကသတင်းတောက်262ဦးဖမ်းဆီးထောင်ချခံခဲ့ရပါတယ်။အစိုးရတွေကမနှစ်သက်တဲ့အကြောင်းအရာတွေကိုစုံစမ်းဖော်ထုတ်တဲ့သတင်းတောက်တွေကိုအကြမ်းဖက်မှုပုံမှန်တက်ပြီးထောင်ချလေရှိပါတယ်
။ VOA သတင်းဌာနကရွာမန်ဘူနေရီနဲ့ဗင်နီဇွဲလားနိုင်ငံအခြေစိုက်သတင်းဌာနတခုတို့ကလီယိုထရီချီတို့ကလည်းသတင်းမီဒီယာအပေါ်ထုတ်နှက်မှုတွေပိုဆိုးလာကြောင်းပြောကြပါတယ်။
People who don't like free media, for example, military, for example, religious leaders, for example.
တရင်လွတ်လပ်ခွင့်ကိုမလိုလားတဲ့သူတွေအများကြီးရှိပါတယ်။ဥပမာအားဖြင့်စစ်တပ်ဘာသာရေးခေါင်းဆောင်တဲ့အစိုးရတွေကနိုင်ငံရေးသမားတွေကမကြိုက်ကြပါဘူး။
Our cameraman was put in prison while he was broadcasting a protest.
ကျွန်တော်စီကသတင်းတော်တယောက်ဟာဆန္ဒပြပွဲကိုတရိုက်လွှင့်နေတဲ့အချိန်မှာဖမ်းဆီးခံလိုက်ရပါတယ်။နောက်ပြီးတရိုက်အတန်လွှင့်နေတော့မှပဲတပ်မတော်သားတယောက်ကကျွန်တော်တို့သတင်းတော်တယောက်ရဲ့ဗစက်သေးကိုမျက်ရည်ရုပ်ပုံးထည့်ဖို့ကြိုးစားခဲ့ပါတယ်
။ဒါပေမဲ့လည်းသူနဲ့တခြားသတင်းတော်တွေကတော့အဲ့ဒီလိုဖြစ်စင်နေကြောင်းကြောက်ရွံ့ကြမှာမဟုတ်ဘူးလို့နဂျစ်ရှာရီဖ်ကပြောပါတယ်။
They're going to keep working for this profession because they strongly believe in the role of
ဒီဖြစ်ရတွေကကျွန်တော်တို့ရဲ့လုပ်ငန်းတွေကိုထိခိုက်စေမှာမဟုတ်ပါဘူးသတင်းမီဒီယာရဲ့ရေးပါတဲ့ခန့်ကန့်တာကိုတည်ထားတဲ့အတွက်သတင်းတောက်တွေကသူတို့အလုပ်ကိုဆက်လုပ်ကြမှာပါ
အန်ရီတွေနဲ့ရင်ဆိုင်နေကြရပါမယ်လေသတင်းအမောင်ချခံထားရတဲ့ကမ္ဘာနေရာအစုံကနေအသက်ဘေးကိုဂရုမစိုက်ဖဲသတင်းတောက်တွေဟာသူတို့အလုပ်ကိုဆက်လုပ်နေကြမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စလုံးဝင်းနိုင်တင်ပြခဲ့တာပါခင်ဗျာကမ္ဘာသတင်းတောက်တွေရင်ဆိုင်နေရတဲ့အခြေအနေနားဆင်ရအပြီးတစ်စက်တည်းမှာပဲမြန်မာနိုင်ငံကသတင်းတောက်တွေရဲ့အခြေအနေကိုလည်းတင်ပြခြင်းပါလေမြန်မာနိုင်ငံကသတင်းရယူခွင့်အပိုင်းမှာအဟန့်တားဖြစ်နေတာတွေကိုဖယ်ရှားနိုင်မှသာမြန်မာသတင်းမီဒီယာတိုးတက်မှုရှိလာမယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းမီဒီယာနေ့မှာမြန်မာသတင်းစာဆရာတွေကထောက်ပြကြပါတယ်2012နောက်ပိုင်းမြန်မာနိုင်ငံမှာသတင်းမီဒီယာအခြေအနေတိုးတက်လာခဲ့ပေမဲ့အခုအစိုးရသည်လက်ထက်မှာတိုးတက်မှုတွေတက်နေတယ်လို့ယူဆကြတာပါ။ဒီချိန်ထဲမှာပဲပြည်မသတင်းမီဒီယာတွေနဲ့လူမှုကွန်ရက်ကသတင်းတွေကိုရောထွေးပြီးသတင်းမီဒီယာအပေါ်ယုံကြည်မှုကျလာတဲ့သဘောတွေလည်းတွေ့လာရတယ်လို့ဆိုပါတယ်။ကမ္ဘာမီဒီယာနေ့မှာမြန်မာသတင်းမီဒီယာတွေရဲ့အခြေအနေဘယ်လိုရှိသလဲဆိုတာစုံစမ်းမေးမြန်းထားတဲ့ကိုကောင်းဆန်ဟင်းကပြောပြမှာပါ
။မြန်မာနိုင်ငံအနေနဲ့သတင်းလွှတ်လပ်ခွင့်အခြေအနေဟာအရင်အခြေအနေတွေကထက်ပုံမှန်ဆိုးရွားတဲ့အခြေအနေဖြစ်လာတယ်လို့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကထောက်ပြကြသလိုပြည်ရင်းသတင်းစာဆရာတွေအနေနဲ့သတင်းလွှတ်လပ်ခွင့်ပုံမှန်ရရှိဖို့တောင်းဆိုနေကြတာပါဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့25ချိန်မြောက်ကမ္ဘာသတင်းလွှတ်လပ်ခွင့်နေ့မှာတော့သတင်းလွှတ်လပ်ခွင့်ဟာလူပေါင်းအတိုင်းအဝန်းအတွေ့မရှိမဖြစ်လိုအပ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့သတင်းလွှတ်လပ်ခွင့်ပုံမှန်ကောင်းမွန်စွာရရှိဖို့ကိုတော့သတင်းရယူခွင့်ကိုပိတ်ပင်တားဆီးထားတဲ့ကိစ္စတွေကိုဖြေရှင်းပေးဖို့လိုပြီးလို့သတင်းမီဒီယာကောင်စီကအဖွဲ့ဝင်ဦးမြင့်ကျော်ကပြောလိုက်ပါတယ
်ဆိုရှယ်မီဒီယာတွေမှာအားကောင်းတာတော့အဲ့ဒီပုံမှာဟိုသတင်း information မမှန်မှုတန်းတူဝင်ဟာတွေရောနောက်ကဒီဆိုရှယ်မီဒီယာရဲ့ဟိုဒီကောင်မုံတကားတို့စသဖြင့်အဲ့လိုဟာတွေနဲ့မီဒီယာကဟိုတကယ်မီဒီယာနဲ့တောင်းရင်ရှိတဲ့မီဒီယာနဲ့ဆိုရှယ်မီဒီယာနဲ့ကဟိုရိုးထွေးအမှတ်မှားလာကြတယ်အဲ့ဒါတွေနဲ့ဒီသတင်းမီဒီယာအပေါ်မှာဟိုယုံကြည်မှုတွေလည်းကျလာတော့နော်ဆိုတော့ဟိုအခုလက်ရှိရောင်းနေတဲ့နေသားတော့ဟိုနှစ်ကိုပထမ5နှစ်ပိုင်းမှာရလာတဲ့ဟာကိုဟိုပြန်ပြီးတော့အဲ့ဒီချိန်တည်းမျိုးရအောင်ကြိုးစားနေရတဲ့သဘောရှိတယ်ဒီထက်တိုးတက်ဖို့ကအခက်အခဲတွေရောင်းနေရအများကြီးအတားအဆီးအများကြီးဖြစ်နေအောင်နော်သတင်းရကွယ်ကိုတားဆီးထားတဲ့ကိစ္စတွေရောအဲ့ဒါတွေကိုဖြေရှင်းဖို့ဟိုသူကတော့သက်ဆိုင်တဲ့တခြားဖွဲ့စည်းတွေနဲ့ရောလောက်ဆောင်တင်ရလို့ကျွန်တော်ထင်ပါတ
ယ်ဆက်သွယ်ရေးပုံမှန်66ကားကြီးလို့လွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရဟန်တာထားတဲ့ဥပဒေဟာသတင်းသမားတွေအတွက်အဓိက6လက်နေတဲ့ဥပဒေတစ်ခုပါမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ဖို့အတွက်ဖြည့်စင်ရမယ့်ဥပဒေတွေအတွက်အစိုးရအနေနဲ့လောက်ဆောင်မပေးနိုင်တဲ့၍သတင်းသမားတွေထပ်ပြီးတရားစွဲဆိုခံရမှုတွေရှိလာနိုင်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထောက်ရှားမှုအတန်ရဲ့အမှုဆောင်ဒါရိုက်တာကဗျာဆရာမောင်ဆောင်ကပြောပါတယ်
မီဒီယာဥပဒေတာကျွန်တော်ပြင်ဆင်နိုင်မယ်ဆိုရင်ဒေသမားတွေတရားစွဲခံရမှုတွေကိုဟိုတခြားဥပဒေနဲ့တရားစွဲတာမျိုးတွေကျွန်တော်ဟန်တာအောင်လုပ်လို့ရတဲ့အခြေအနေရှိတယ်။ဒါပေမဲ့ ဒီလက်ရှိလွတ်တော်အဝတွေ့ရအောင်ပြန်နဲ့ပတ်သက်ပြီးဆောင်ရွက်တာကိုကျွန်တော်တို့မတွေ့ရဘူး။အဲဒီဟာကိုမပြင်နိုင်မချင်းတော့ကျွန်တော်တို့ဒီနေ့မှတရားစွဲခံရတဲ့အခြေအကတော့ဥပဒေပေါင်းစုံဥပဒေမျိုးစုံနဲ့နေရာမျိုးအခြေမျိုးမှာဖြစ်ပေါ်နေမယ်လို့ကျွန်တော်ထင်နေတယ
်။လက်ရှိမှာတော့မြန်မာနိုင်ငံအနေနဲ့ရိုက်တာသတင်းတော်နှစ်ယောက်ဖမ်းဆီးတရားစွဲဆိုခံရရနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေသတင်းမီဒီယာတွေရဲ့ဝေဖန်ပြောဆိုခံရတာလည်းဖြစ်ပါပဲ။အစိုးရလှုပ်ရက်ချက်အဥပဒေဖောက်ပြန်မှုနဲ့တရားစွဲဆိုခံထားရတဲ့ကိုပါလုံးကတော့လက်ရှိထောင်ထဲမှာတရက်နေရခြင်းဟာတရင်လုံးလက်ခွင့်အတွက်ဘလောက်တန်ဖိုးရှိလဲဆိုတာကိုအစိုးရအနေနဲ့ပုံပြီးသိတာထင်ရှားစေတယ်လို့မနေ့ကရုံးထုံးမှာအခုလို့ပြောပါရစေ။
ကျွန်တော်တို့အတွက်ဆိုဒီမင်းပြန်မှာကြားအောင်မဲ့ဆိုဒီ press period တွေကတိတ်ကိုအသေးပဲရှိမယ်လို့ကျွန်တော်ခံစားရပါတယ်။ကျွန်တော်တို့အတွက်အများကြီးအသေးပဲရှိမှာပေါ့။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့အချင်းချင်းထောင်ထဲမှာတရက်နေရတိုင်းနေရတိုင်းတရင်လုံးလက်ခွင့်ကဘလောက်တရအောင်တန်ဖိုးရှိရဲဆိုတာကိုကျွန်တော်တို့ကိုယ်တိုင်လည်းခံစားရပါတယ်။အဲတော့ကျွန်တော်တို့လည်းအများကြီးဟိုအမှန်တရားအတွက်ဖြစ်လာဖို့လည်းမျှော်လင့်ပါ။နောက်တစ်ခုကတော့ကျွန်တော်တို့ကိုခေါင်းထဲမှာတည့်ရထားတာကဟိုလက်ရှိအစိုးရကဒီမိုကရေစီကိုသွားနေတဲ့အစိုးရအနေနဲ့သူတို့ဟိုပို့ပြီးတော့တာဝန်ယူရမယ်ဒီမိုကရေစီအတွက်သတင်းလုံးလက်ခွင့်အတွက်သူတို့ကိုတာဝန်ရှိတယ်တာဝန်ခံရမယ်ဆိုတဲ့ဟာကိုပို့ပြီးတော့သိတာဆီရှားစီတာဖြစ်တဲ့ကြောင့်မဟုတ်ဘူးကျွန်တော်တို့အားတင်းထားပါတယ်ဘလောက်ပဲကျွန်တော်တို့အရင်ချနေပါစေတော့လက်ပြန်မှာကြားအောင်မယ် press freedom တွေကိုလည်းကျွန်တော်တို့ကျင်းချောင်နေရနေပဲကျွန်တော်တို့ဂုဏ်ပြုနေမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာတော့လက်ရှိအစိုးရတဲ့လက်ထက်မှာတရားစွဲဆိုခံထားရတဲ့တရင်သမား24ဦးရှိနေပြီးစစ်တွေရေးပုံမှန်နဲ့တရားစွဲဆိုခံထားရတဲ့အမှုကတော့ဆက်ချမှုဖြစ်ပါတယ်။ဒီကနေ့25ချိန်မြောက်ကမ္ဘာတရင်လွတ်လပ်ရေးနေ့မှာတော့မြန်မာနိုင်ငံအခြေဆက်အမေရိကန်တန်ယိုမြန်မာနိုင်ငံဥရောပတန်ကိုယ်စားလှယ်အဖွဲ့တို့ကတရင်လွတ်လပ်ခွင့်ရရှိရေးအတွက်အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တန်ယိုအသီးသီးကထုတ်ပြန်ချက်ထုတ်ထားကြပါတယ်ခင်ဗျာ။
ကျေးဇူးများရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်နက်ကင်ပြည်ပခတွေတကြောပြန်ပြန်လဲပေါ်ပေါက်လာရတာထောက်ဆောင်ချီတဲ့ဒုက္ခတွေအထူးဒုက္ခရောက်နေရတဲ့အတွက်ပြည်ပစီပါကစိုးရင်တန်တွေထွက်ပေါ်လာနေပါတယ်အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေကြားရင်းချင်းရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲလက်နက်ကင်ပြည်ပခတွေအဆုံးသတ်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOAS စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-332-3999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းရိုက်လေးလိုက်စစ်စစ်ကကျေးဇူးပါတယ်ရှင
်။မမေစနေည VOA တိုင်းရိုက်လေးလိုက်အစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါတယ်။အခုတော့အပြည့်ရဲ့ညဉ့်ညင်းကြီးအလားအလာတစ်ခုကိုတင်ပြခြင်းပါတယ်။တနိုင်ငံလုံးအပြည့်ရဲ့စာချုပ် NC ကိုလက်မှတ်မထိုးရသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့မြန်မာညဉ့်ညင်းကြီးကော်မရှင်တို့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးကြပြီးNCA မှာပါဝင်လက်မှတ်ထိုးရေးကိစ္စကိုဆွေးနွေးခဲ့ပါတယ်ဒီလအတွင်းကျင်းပကွယ်ရှိတဲ့တတိယအကြိမ်မြောက်27ရာစုပင်လုံးကြီးလာကံကိုလည်းဖိတ်ကြားခဲ့မယ်ဆိုရင် SSPP SSC ကတက်ရောက်ဖို့ရှိကြောင်းလဲဆွေးနွေးပွဲပါဝင်တက်ရောက်သူတွေကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ပါတယ
်ဟုတ်ကဲ့အစိုးရရဲ့ငင်းချမ်းရေးကော်မရှင် PC ဟာဒီလတရနေ့ကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဌာနချုပ်ဝမ်ဟိုင်းကိုတွားရောက်ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကိုကြားပြူပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကခေါင်းဆောင်တွေကအကျိုးဆောင်အဖြစ်ညှိနှိုင်းဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။နှစ်ဖက်ဆွေးနွေးပွဲအခြေအနေကိုရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိပ်ပေါင်းကအခုလိုပြောပါတယ်။
ဆွေးနွေးပွဲအခြေအနေကနှစ်ပတ်စလုံးကလေသူတို့ပုံပုံလေးလေးဆွေးနွေးကြတယ်။နောက်ယုံကြည်မှုလည်းသူတို့တည်ဆောက်နေပါပဲ။သူဦးမြင့်သူပြီးတော့ယုံကြည်လာတာပေါ့နော်။နောက်ပြီးတော့သူတို့ SSCD ကလည်းသူတို့ဒီ NCA လမ်းကြောင်းကိုမဆန့်ကျင်ပါဘူး။ NCA လမ်းကြောင်းအတိုင်းပဲသွားပြီးတော့ငင်းချမ်းရေးဟိုနိုင်ငံရေးဆွေးနွေးပွဲလုပ်ရမယ်ဆိုတော့အဲ့ဒါတော့သူတို့ကတော့အဲ့လိုပဲရှုမြင်တာပေါ့ဗျာ။အလားလာကောင်းမယ်လို့တော့ကျွန်တော်တို့ဟိုသိရှိရတာပေါ့နော်။
အစိုးရရဲ့ငင်းချမ်းရေးကော်မရှင်အဖွဲ့ကိုဦးသိန်းစောနဲ့ဦးခင်စောဦးတို့ကခေါင်းဆောင်ဆွေးနွေးခဲ့သလို SSPP ဘက်ကတော့ဒုဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးခေတိုင်နဲ့နာယကဗိုလ်ချုပ်ကြီးစီထင်တို့ကဦးဆောင်ခဲ့ပါတယ်။လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးနိုင်မဲ့အခြေအနေမရှိသေးကြောင်းနဲ့ဦးဆိုင်အိုက်ပေါင်းကအခုလိုဆက်ပြောပါတယ
်။အာမရှိသေးဘူးဗျ။မရှိသေးဘူးမရှိသေးဘူး။ဒါကပထမဆုံးအခြေအနေတည်တာပဲ။ချက်ချင်းတော့ဟိုမှာမရှိဘူးလေ။နာသူတို့ ตุ๊ดเดียวจริงตัดเดียวจริงเพราะฉะนั้นเราไม่รู้ลาไม่ใช่ไหมมีลาเรามาจิ้มป้าบ่อยชีเดียวปีเราสู้ยิงใจยิงลากันนั่นเสร็จที่อยากสู้เป็นลงแต่ที่อยากสีเวกูเพื่อใจเองSSPBอันนี้เนี่ยเดียวพูดชี้จังเลยเสียเปล่าบาดเลยมีลาโกงเราใช่ไหมลาลาชีเดียวเลยตัวเลยSSPBเลยเปล่าเลยวันนั้นเลยเปล่าเลยเพื่อเห็นเราตัวเต็มเลยเปล่าเลยตัวเต็มไม่ใช่ไหมเต็มไม่ใช่ไหม
ปีตรงสู้อินสติทูต์ใหญ่ๆอุคุนสังกัดปีเกเรจะไปหน่วยเตรียมมาSSPBเนี่ยจำรอยจ้ามาจากคณะที่ด้วยมือเรื่องชี้เนี่ยใช่ไหมคุณลูกส่วนหนึ่งเรื่องจ้าเจ้ามือเรื่องก็ชอบชาในเมลูมีเรื่องจำเปล่าบาดเลยSSPBอันนี้เนี่ยนั่นแสดงอยากจะเป็นลงแต่ที่อาศัยเวทเดียวลูกยูบีดีเจซีคอปีตรงสู้ยังใจสูงเรื่องมือปุ่นด้วยความตีกับปาวันสูงเรื่องเพียงแม้ส่วนในงานสูงเรื่องเบื้องหาปมูเจียบลามาพิจารณ์เลยคุณลูกต้องได้เปลี่ยนสูบาดเลย
ปาวินสุนีคุณชิเมมชิเมสุราบุรอดียูพีดีเจซีก็ส่งเข้ามาพี่ดาวเนาะเรียนพีดีเจซีเนี่ยเนี่ยตัวลำพุ่งมิงเป็นยังไงล่าล่ากองนี้ตัวก็ส่งเข้ามาในรูเวนเนียลเลียร์บอกเนาะบางทีเราเลือกตัวดิ้งตัวในงานสุนีเวมาปูปาลาลีปูเรมากองนี้บอกเนาะ
ฉันจะดูได้ปาร์ตี้SSPBSSEมีเอาไปหาเดี๋ยวเนี่ยจะเชื่อใจว่าไม่ลาก็เชิงกูกันเปล่าเนี่ยเอเอพวกเรื่องเปล่าเนี่ยFBNCCขอปีเราสู้ในงานสุนุยกอมตีมาเปล่าเวนทาร์เอพวกเปล่าเลยFBNCCอ่ะนั่นแสดงอยากจะเป็นลงแต่ที่อาศัยเวก็เดี๋ยวเวนไปจ้าลายเดี๋ยวไม่รู้เลยมาลากงไปงั้นจิบาร์เอศัยเวก็ส่งเพียร์ทาร์บาร์เลย วิวเดนอกูมูโซย์เตรียมพิพิธภัณฑ์กูรีวิวซีซั่นพิพิธภัณฑ์มาเวย์ยาคุณนายนี่คุณนายกูเอ็ดดี้ทุเรมเวย์วิวยิ่งมาวันยิ่งมีเงินยาซีซั่นนี้กูเอเชียเซเว่นจูรูอันนี้พันยูชูซานิมาเลยคุณยาฮัลโหลจันนี่ดีเด่นเชิงโตเตมาเตรียมเชิงจูกูกูออนไลน์อุกะเปียบไปบ้างยา
เมื่อกันตำนานตอนนี้ทรานส์นั้นเท่าจากคนในตัวว่าสัญลักษณ์ชีวิตวิวเอลส์สุดสัตว์ทะเลลิงก์ฟิวเตอร์ที่เราสามมิวต์มีอยู่นับไปเดือนนี้เนี่ยปีเกิดตัวหลักตั้งตัวนั่งตัวนั่งก็ตัวเชี่ยนี่กูเพียงเท่าปีเกิดเจ้าเนื้อมิวโรวิ่งหาลูรีคูเรียนี่ก็เปลี่ยนไปเลยตำนานนี้เนี่ยตีจามตีวิเมซีเซนเป็นตัวอยู่วิ่งตีทะเลเจ้าไม่ใช่เองอะมาตำนานยูจังเชี่ยนี่พ่อมาป่าวเวนลากันเลยมิวโรวิ่งหาอเมริกันยูตัน Fox News มาเนี่ยน้องไม่เอาไปพิสูจน์เลยจ้าบ้าเดี๋ยวนั้นไงสิว่าเสียงมัวอะไรก็อเมริกันก็ต้องเปลี่ยนการจ้วงในจีมาเว้ยเดี๋ยวสู้ว่าต่างชีวิตในตัวสมุอเมริกันคงในกุศลพอดพอยฮะที่กันในปีจีมีออกมายาวนี่ไปเลยคงในสิบพอยพิลามาโกเจ้าลาวนั่นนั่งสลงอ่ะจูซานในจีมาเว้ยนั่นนั่งตาวันชีวิตเจ้าตัวส่งยาเลยด้วยป้องลักษณะสอนในชีวิตที่เป็นเลยมีอะไรสิวมีในจีมาเว้ย กูยังจูงจะมานิวเคลียร์กันสิจูงกันหมดแต่ในทางชาติเลยเจ้าเมื่อกูยังกังวลกินช่วงนี้ก็พิจารณาเลยเดี๋ยวลุงจะให้วันนี้ท่านก็พิจารณาไปเลยกูยังจูงจะมานิวเคลียร์กันสิเนี่ยเมื่อกูยังให้ใครมาเลยยัดดีเจตีพิจารณาเจ้าพิจารณาไม่รู้มาเดี๋ยวสิมีแต่ทำไมในตัวส่งไปที่กันในทุกอย่างเลยเดี๋ยวลุงจะให้วันนี้ท่านก็จริงยังจะมาพบพิจารณาว่าเดี๋ยวเมื่อกูยัด กองสนุทิศที่ตัวสมุปินาไปมาเว้เที่ยวหนึ่งเงาเกาสิวไว้เนี่ยเนี่ยกูอยากกองสนุทิศตัวสมุนิจาระบ้าอินเดียหนึ่งเงาไปเนี่ยเงาไปที่ตาลีมาเมนิญาก็พิจารณาในมุมใดในมุมอยู่ตรงมือจ้าเอ็นยูที่เป็นเนี่ยพิวเลียก็ลูกคุ้งใจจ้าเทปเนี่ยที่ส่งไปที่เช่าเสียจ้าแต่ยังสิ่งตัวเลยจ้าที่จริงเว้ตาวันสิ่งตัวก็ที่พิวเกจ้าบ้าเลยก็ว่าจ้าทัชมาฮักเว้ยเมื่อเชียอากรามาโลแต่นายเมื่อเชียเสนอที่ได้แค่เขียนบ้า
เจสุบักเนี่ยแต่เรื่องจริงจะกูกูออนไลน์เพื่อพิจารณาว่าที่นี่ด้วยซีซันทั่วยิ่งกูก็กูจะวิ่งหลังพี่ปีแต่ไม่ใช่ยังอินเจเนียร์หรอลินเนสริมกัสพี่ปาร์เลยพี่วิ่งเมริกันแต่ยังนี่เป็นยังมาว่าซีซันกูยังนี่ช่องในกว่าในคนในดีไลน์นู้นมีแต่สักคนสักคนนั่งอารูอันนี้กินสักกี่รับพี่ปาร์เลยพี่วิ่งกูน่าเสียหน้าด้วยเจสุบักแล้วถ้าหน้าไหนจะยังกูไหนมาทั่วเลยแม้ซีซันมาจะนรกเด็กค่ะยังส่งยังออนไลน์จะนอนยังไม่ออกมา
This program has come to you from the Voice of America, Washington. From Washington,